တရုတ်ကစားအီရန်နဲ့မြောက်ကိုရီးယားနိုင်ငံအစိုးရတွေကကြောတောက်နောက်ခံပြီးတဲ့အဖွဲ့တွေဟာကနေဒါနိုင်ငံကိုစိုက်ဘာရာဇဝတ်မှုကျူးလွန်မှုအဓိကချင်းချောက်နေတယ်လို့ကနေဒါနိုင်ငံကပထမဆုံးအချိန်ဗုဒ္ဓနေ့မှာဆွဆဲပြောဆိုလိုက်ပြီးကနေဒါရဲ့လျှက်စစ်ဖြန့်ဖြူးရေးလမ်းကြောင်းပြတ်တောက်သွားအောင်ကြိုးပမ်းလာနိုင်တယ်လို့စိုးရိမ်မိကြောင်းပြောပါတယ်။အဲ့ဒီနိုင်ငံဟာကနေဒါနိုင်ငံကိုမဟာဗျူဟာရအကြီးမားဆုံးချင်းချောက်နေတဲ့အတွက်စိုးရိမ်ရတယ်လို့ကနေဒါနိုင်ငံရဲ့ CSE ခေါ်မြို့သားထောင်လိုင်းရေးအေဂျင်စီကတတိပေးလိုက်တာပါ။အစိုးရကကြောတောက်နောက်ခံပြီးတဲ့အင်တာနက်ဆိုင်ပါလှုပ်ရှားမှုတွေဟာရေဘူးရအဖြစ်စံပြရှုပ်ထွေးလို့နဲ့လို့ CSE Agency ရဲ့နိုင်ငံတော်ဆိုင်ပါချင်းချောက်မှုများလေးလာရေးဒုတိယအစီအစဉ်မှာဖော်ပြပါတယ်။လွန်ခဲ့တဲ့နှစ်နှစ်ကစားလို့ကနေဒါနဲ့တရုတ်နိုင်ငံကြားဆက်ဆံရေးတိတိတောက်တာကြာဆင်းခဲ့သလိုရုရှားနိုင်ငံကိုလည်းကနေဒါကပြင်းထန်တဲ့ဝေဖန်မှုတွေထုတ်ခဲ့ပါတယ်။2018ခုနှစ်ကထုတ်ပြန်တဲ့ CSE ထောက်လိုင်းရဲ့ပထမအစီအစဉ်ကစားတဲ့မှာတော့စိုက်ဘာရာဇဝတ်မှုလှုပ်ရှားသူတွေဟာနိုင်ငံသားအခြေစိုက်အဖွဲ့တွေလို့သာဖော်ပြခဲ့ပေမဲ့ပြီးခဲ့တဲ့ဇူလိုင်လတည်းအမေရိကန်ဗီဒီယိုနဲ့ပူးတွဲပြီးရုရှားကြောတောက်နောက်ခံပြီးလာတဲ့ဆက်ကတွေဟာကိုဗစ် -19 ကာကွယ်ဆေးနဲ့ပတ်သက်တဲ့အချက်လက်တွေဝင်ရောက်ခိုးယူဖို့ကြိုးပမ်းခဲ့တယ်လို့ပူးတွဲပြီးဆွဆွဲခဲ့တာပါ